ကျမကဆုမမရှင်ကိုဗစ်ကာလသတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့လိုက်နာရမယ့်ကျင့်ဝတ်တွေစောင့်ရရှောင်ရံနေတဲ့ပတ်သက်လို့ပြောပြပေးကြပါရစေ။ COVID-19 ကပ်ရောဂါကြုံနေရတဲ့မြန်မာနိုင်ငံမှာသတင်းသမားတွေသတင်းရယူရမှာအခက်အခဲတွေနဲ့ကြုံနေရသလိုရောဂါကူးစက်ခံရနိုင်တဲ့အန္တရာယ်တွေရှိတဲ့အတွက်မီဒီယာအဖွဲ့အစည်းတွေကကြိုတင်ပြင်ဆင်နေကြပါရစေ။အခုအချိန်ထိသတင်းသမားတွေကူးစက်ခံရကြောင်းအတည်ပြုတာမရှိသေးပေမဲ့လည်းအခက်အခဲကြုံလာခဲ့ရင်ကူညီနိုင်အောင်အရေးပေါ်ရန်ပုံငွေထားဖို့စီစဉ်တဲ့အကြောင်းဒီကနေ့ပဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းထုတ်ပြန်ထားပါရစေ။ဒီရန်ပုံငွေကနေအခက်အခဲကြုံနေရတဲ့သတင်းသမားတွေကိုထောက်ပံ့ပေးသွားမှာဖြစ်ကြောင်းလဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အထွေထွေအတွင်းမှုကိုကြော်စွာမင်းကပြောပါရစေ
။ဒီကိစ္စကာလမှာအကျပေးကာလမှာတော့ရောဂါဖြစ်တဲ့အချိန်မှာသတင်းသမားတွေလည်းအကျပေးနေရင်ဆိုင်ရတာပေါ့နော်။ရလုံးများသူတို့ရင်းညာရင်နဲ့မတော်တဆအဲ့လိုမျိုးဖြစ်သွားခဲ့ပြီရှိတော့အဲ့လိုမျိုးကြည့်ရင်ခံလို့ဆိုတော့ဟိုကွာတီးဝင်ခံရတယ်ဆိုရင်ဒီလက်တည့်ရပေါင်းရှိရပေါင်းခဏရဆိုမဆက်ရှိရပေါ့နော်အဲ့ကာလနှစ်သိန်းလုံးနော်ဒီပေါက်ပံ့ပြီးလုပ်တယ်နောက်တစ်ခုကလက်တလောသတင်းမီဒီယာဟိုတိုက်ကြရနေပြီးတော့ကိုဗစ်ကာလမှာယာယီပိုင်းဆိုင်ထားတဲ့သတင်းသမားတွေကိုကျွန်တော်စံတဲ့အိမ်နဲ့ကြည့်တဲ့ပုံပိတ်တာတပုံနော်အဲ့ဒါကိုကျွန်တော်တို့ပေါက်ပံ့သွားဖို့ကျွန်တော်အစီအစဉ်လုပ်ရတယ်ဒီကာလကကျွန်တော်တို့ဒီတရင်ပေါ်ရင်းမြစ်ပြေပေါ့နော်ဥပမာအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ဒီအင်္ဂလတမားရုံတရင်လာရှင်ပွဲတမတော်ကတရင်လာရှင်ပွဲလီလျှော့တယ်ပေါ့နော်စုံစုံကတော့ဒီလိုကြီးစက်မှုတွေဒီဒီနိုင်ငံတော်ကလည်းဒီကိုဗစ်ဇာတိကကိုထိန်းချုပ်ရင်းတုတ်ပြန်ကြီးလာလဲရှိရအဲ့ဒါဒီကိုဗစ်ကာလတည်းအခွတ်တော်ဆိုရင်လည်းပေါ့ဒီတကယ်ကိုဗစ်ကိုစက်နိုင်လို့များကာကွယ်ထိန်းချုပ်ရေးပိုင်းကိုကျွန်တော်တို့တရင်ကြီးတမားတွေကတော့နိုင်လာပြီတော့လုံတာပေါ့နော်
COVID-19 ကပ်ရောဂါကြုံနေရချိန်မှာအများပြည်သူတရင်အချက်လက်ရရှိဖို့လိုအပ်ပေမဲ့သတင်းသမားတွေကိုယ်တိုင်ကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတဲ့အတွက်သတိထားဖို့ကိုလည်းနိုင်ငံတကာကျန်းမာရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကသတိပေးတိုက်တွန်းနေကြတာပါနိုင်ငံခြားသတင်းဌာနသတင်းတော်တူဖြစ်တဲ့ဦးတီဟာသွေးကတော့သတင်းသမားတွေကိုယ်တိုင်ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာဖို့လိုတယ်လို့ပြောပါတယ
်။မြတ်သောပြည်ကတော့လေကျွန်တော်တကယ်သတင်းဌာနကြီးပေါ့နော်သူတို့ကဒီ safety နဲ့ပတ်သက်ပြီးတော့အရန် view site တွေပြောဂိုက်လိုင်းတွေရှိတာပေါ့နော်တကယ်တမ်းကျတော့ဗျာဟို COVID-19 နဲ့ပတ်သက်တဲ့သတင်း coverage ကတိုက်တွေကနေပြီးတော့ပြတဲ့ guideline လေးတွေမလိုအပ်ဘဲ risk လို့ပေါ့နော်အဲ့လိုလေးလုပ်ပေးဖို့လိုအပ်တယ်ကျွန်တော်တို့ဒီမှာအမကန်နေပါတယ်လုပ်မထားဘူးလေမီဒီယာသမားတွေလည်းပြန်ပြီးစဉ်းစားဖို့စဉ်းတဲ့ချက်ကပါလဲဆိုတော့ပုဂ္ဂိုလ်ကိုပဲကိုယ့်အန္တရာယ်ကိုကြည့်ရှောင်မှတ်ဒေတာဖြစ်တဲ့အတွက်မလိုအပ်ဘဲနဲ့အဲ့လို risk ယူပြီးတော့လုပ်တာမျိုးမလုပ်သေးဘူးနောက်တစ်ခုကဟိုဒီလူနာတွေရဲ့ပုံတွေပါလေကျွန်တော်တို့ပေါ်ပြလို့မရတဲ့အတွက်ကြောင့်မလို့ဖတ်သားအောင်လဲဆိုတော့ပြောရတဲ့နာမှုတွေလည်းစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်နိုင်တယ်ဆိုတော့အဲ့ဒါကတော့စောင့်ထိန်းတင်ပါတယ်ဆိုတော့ဟိုတော့နိုင်တကယ်ဖြစ်ပွားတဲ့နေရာတွေပါဆိုတော့ဟိုခက်လန်းလန်းပဲပေါ့နော်အဲ့လိုမျိုးတအားအရေးမကိုးဖို့ပေါ့ preparation နဲ့တခြားလုပ်ပြီးတော့ပါကျွန်တော်တို့ပြီးတဲ့ကိုတွတ်သိကြတာပေါ့နော
်အင်္ဂါနေ့ညနေပိုင်းအထိကူးစက်သူ160ကျော်အတည်ပြုထားတဲ့မြန်မာနိုင်ငံမှာကူးစက်မှုအသစ်တွေညော်နေလာပြီးမဲ့လည်းသတိထားဖို့ကိုကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါတယ်လူလူကျမ်းမာရေးပညာပေးစေတနာဝန်ထမ်းကူညီနေတဲ့ဒေါက်တာကျော်စွာဦးကတော့သတင်းသမားတွေလည်းကျမ်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုလိုက်နာဖို့အရေးကြီးတယ်လို့ထောက်ပြပါတယ
်အခုတည်းကတည်းကမဖြစ်မနေကျမ်းမာတော့မတ်ပေါ့နော်တက်ချင်တယ်ဆိုတော့ကျွန်တော်တို့ဟိုအဲ့ဒီဆွဲကန်းတုံးကပ်တစ်ခါတုံးလေးတွေပေါ့နော်အဲ့ဒါလေးတွေကိုဟိုတက်ဖို့တော့လိုတာပေါ့နော်ဟိုတချို့ကတော့အရင်ဟိုကျွန်တော် PPE ဟိုဟာတွေဝတ်တော့လေဟိုကျွန်တော်အနေနဲ့ဟိုဝင့်တော့ကောင်းတာပေါ့ဗျာဒါပေမဲ့တကယ်ကြတော့လုပ်ငန်းခွင်မှာကျတော့လေတို့ဝင်နိုင်ပါမလားဟုတ်ကဲ့ဟုတ်ဖေ့ချီဝတ်ထားလဲကောင်းပါလေဗျအဓိကတော့ကျွန်တော်တွေ့ကြုံရပြောမယ်ဆိုရင်နှစ်ဖက်လုံးအားမတ်ကိုတက်ထားရင်တော့ပို့ပြီးအန်ဒီကင်းနေတယ်အဓိကတော့ကျွန်တော်ကတရေမှုန်တွေကပို့ပြီးတော့အန်ဒီရရှိတာပေါ့နော်အဲအနည်းဆုံးတော့3ပေပေါ့ဗျပို့ပါနိုင်တော့6ပေတော့ဆိုတော့ပို့ကောင်းတာပေါ့နော
်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတော့ COVID-19 ရောဂါလက္ခဏာစောင့်ကြည့်စစ်ဆေးခံရသူတွေထဲမှာသတင်းသမားတွေပါမပါဆိုတာစာရင်းပြုစုသွားဖို့နဲ့အလုတ်ကိုင်းတွေရန်နာထားရတဲ့အတွက်အခက်ခဲကြုံနေရသူတွေကိုအကူအညီပေးနိုင်မှုမကြခင်စတင်ဆောင်ရွက်သွားမှာဖြစ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်